ဆေးအုပ်ချုပ်ရေးကျင့်သုံးနေတဲ့လောက်ကိုင်မျိုးအနောက်မြောက်ဖက်ကိုကန့်လက်နက်ကိုင်တပ်တို့ခြေကုပ်ယူထားတဲ့ဒေသကိုဒီကနေ့မှလည်းမြန်မာအစိုးရတပ်ဖက်ကနေတဝက်လောက်ထိုးစစ်ဆင်ခဲ့ပါတယ်ဒေသကိုတော့မသိမ်းပိုင်နိုင်ပေမယ့်နေ့ခင်းပိုင်းမှာထိုးစစ်ရပ်သွားတယ်လို့ကိုကန့်ဖက်ကပြောပါတယ်ဆေးအုပ်ချုပ်ရေးကျင့်သုံးနေတဲ့လောက်ကိုင်မျိုးမှာတော့စစ်ရှောင်နေတဲ့ဒုက္ခ ဒီကနေ့အင်္ဂါနေ့မှာလဲလောက်ကင်မြို့နယ်ကုန်းချမ်းမြို့ချောင်းဖုံချွေးချမ်းဒေသကိုမြန်မာအစိုးရတပ်ဖက်ကမနက်ပိုင်းကစပြီးလက်နက်ကြီးနဲ့ပြည်နှစ်ကျင်းတိုင်တိုင်ကြားထိုးခဲ့တယ်လို့ဖုံချားရှင်ဦးဆောင်တဲ့ကိုကံလက်နက်ကင်တပ်ဖွဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော်
MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ်။နမစ္စကာချောင်းမကြီးခွဲတော်နေစရကြ။လက်နက်ကြီးနဲ့ပြတယ်။ဟောကြီးကထိုးတယ်။ပြီးတော့ပြန်ဆုတ်တယ်လက်နက်ကြီးနဲ့ပြန်ပြတယ်။ကြီးကပြန်ထိုးတယ်။အဲ့လိုပဲလုပ်တာစစ်တမိုင်းလောက်ထိရောက်သွားပြီ။ဟုတ်ကဲ့ကျွန်တော်ဘက်တော့ဘာမှဟိုကြီးကတန်ရာရလားမရှိပါဘူးဆရာ။ဟိုတော်တော့ဟိုဖုန်းချွေးရှားပါပဲ။ဖုန်းချွေးရှားအဲ့ဒီတောင
ပြောပါတယ်။မနေ့တနင်္လာနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းမှာတော့မြန်မာအစိုးရဘက်က3ဦးကြာဆုံး9ဦးဒဏ်ရာရခဲ့တယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါတယ်။ဒါ့အပြင်မနေ့ကလောက်ကင်မြို့စီရောအကျဉ်းထောင်ကအကျဉ်းသားတွေဝန်ထမ်းတွေနဲ့ပြည်သူတချို့ကိုမြန်မာအစိုးရတပ်ကလာရှုံမြို့ကိုပို့ဆောင်တဲ့ရင်တန်းတိုက်ခိုက်ခံရတာကြောင့်ရင်တန်းမှာပါလာသူ46ဦးတို့ထိခိုက်ဒဏ်ရာရခဲ့တယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ်။အခုတိုက်ခိုက်ခံရတဲ့ဆိုတဲ့လောက်ကိုင်းရဲ့ချင်းရွှေဟော်ကြားကလောင်ထမ်းဒေသဟာဆိုရင်မကြခဏတိုက်ခိုက်ခံရတဲ့နေရာတွေလည်းဖြစ်ပါတယ်။ဒီလိုတိုက်ခိုက်မှုတွေဟာဖုံချားရှင်ရဲ့ကိုကန့်လက်နက်ကင်တို့တိုက်ခိုက်တာဖြစ်တယ်လို့မြန်မာအစိုးရတပ်ဖက်ကပြောဆိုနေပေမဲ့ကိုကန့်လက်နက်ကင်တပ်ဖက်ကတော့ဒီဒေသတွေဟာမြန်မာအစိုးရဘက်ကလုံခြုံရေးအရာထိန်းချုပ်ထားတဲ့နေရာဖြစ်တော်မူအနာတောင်မကတ်နိုင်ဘူးဆိုပြီးအစဉ်တစိုက်ညှင်းဆုံနေတာဖြစ်ပါတယ်။မနေ့တုန်းကအစိုးရတပ်ရင်တန်းတိုက်ခိုက်ခံရတဲ့ဆိုတာနဲ့ပတ်သက်ပြီးကိုကန့်လက်နက်ကင်တွေရဲ့ပြောခွင့်ရဥထုံးမြတ်လင်းကအခုလိုပြောပါတယ်။
ဟုတ်ကဲ့ဟုတ်တယ်အစီ40လောက်ကန်နေဖြည့်ရဖို့ပေါ့သူတို့ပြောတော့အဲ့မဲ့သူတို့ကားလာတဲ့ပုံစံရှိရ point 9နဲ့စီးနေဗျ point 9နဲ့စီးရသစည်းပုံမှာ point 5ဒီလင်းရင်ပြတ်တဲ့စစ်တဲ့ TV တက်နေပြီပါအဲ့ဒါကိုသူတို့ကတလန်းလုံးဒီတိုင်းမပြည့်ချက်ပြီးပြီးတော့ဆင်းလာပါလေခင်ဗျာဒီအချက်သားရအောင်ဖြည့်တယ်ပြောရကြသူတို့ကဒီတောင်တစ်ဖက်တစ်ဖက်တစ်ချက်ပေါ့အဲ့လိုသူတို့ကရှောက်ပြစ်ပြီးတော့ဆင်းလာပြီးတော့ပုံနဲ့ကျဲတယ်အဲ့လိုလုပ်နေတယ်ဒီလိုအဲ့တချိန်ကလေးမှာပဲကျွန်တော်တို့သူတို့သူးစစ်စင်နေတယ်ကျွန်တော်ကလူအဲ့လိုမများပါဘူးသူတို့သူးစစ်စင်နေတာကိုကျွန်တော်လူတစ်ဘလို့အဲ့လမ်းကိုသွားတက်ရမှာလေက
ြဆဲအုပ်ချုပ်ရေးကျင့်သုံးနေတဲ့လောက်ကိုင်မြို့မှာတော့တည်ငြိမ်စားပြုလာပြီဖြစ်ပြီးစစ်ဆောင်သွားသူတွေရာနဲ့ချီပြန်လာနေတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံပြည်သူဆက်ဆံရေးဌာနရဲ့ညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းက VOA ကိုဒီကနေ့မှာပဲတယ်လီဖုန်းနဲ့ဖြေကြားပါတယ်အင်္ဂါနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာလည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကစလို့အခုအချိန်ထိလူပေါင်း1000ကျော်တို့လောက်ကန်မျိုးကိုပြန်လာခဲ့ကြပြီလို့ဖော်ပြပါရယ်။တောင်းနေချီတဲ့စစ်ပြေးဒုက္ခသည်တွေကတော့တင်းရှောင်နေကြရဆဲဖြစ်ပါရယ်။မြန်မာအစိုးရတပ်တွေနဲ့ဖုံချားရှင်ဦးဆောင်တဲ့ကိုကန်လက်နက်ကိုင်တပ်ဖွဲ့ MNDAA တို့အကြားတိုက်ပွဲတွေကတော့သတင်းနှစ်ပတ်ကြာမြင့်လာပြီဖြစ်ပေမဲ့အခုအချိန်ထိတော့တိုက်ပွဲတွေရပ်တန့်နိုင်မဲ့အနေအထားမျိုးမရှိသေးပါဘူး။မြန်မာအစိုးရဘက်ကအခုတိုက်ပွဲတွေဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလာတာဖြစ်တယ်လို့ပြောဆိုနေပြီးအရင်တော့ကမြန်မာစစ်အစိုးရနဲ့အပြစ်ရဖွဲ့တစ်ခုဖြစ်တဲ့ MNDAA ကိုကန့်လက်နက်ကိုင်တပ်ဖက်ကတော့နိုင်ငံရဲ့အရာတရားဝင်ရည်တည်ချက်တစ်ခုအတွေ့ရွေးချယ်စရာမရှိတော့လို့တိုက်ရတာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်